ကမောရီးယားနိုင်ငံဖနံပင်မြို့မှာမနက်ဖြန်ကျင်းပမယ့်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲဟာအကူအညီလိုအပ်နေသူအလုံးကိုတပြေးညီထောက်ပံ့နိုင်ရေးသဘောတူညီနိုင်တာတွေကိုဆွေးနွေးမယ့်အကြောင်းအာဆီယံအလက်ကျဥက္ကဋ္ဌကမောရီးယားနိုင်ငံကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစည်းအဝေးကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအလက်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမောရီးယားနိုင်ငံသားရေးဝန်ကြီးပရတ်ဆောင်ခွန်နဲ့အာဆီယံတွင်းမှုချုပ်ဒေါက်တာလင်းကျော်ခွိုင်တို့ကဥဆောင်ကမ္ဘာကထလှုပ်ကျင်းပမှာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်မှာပါ COVID-19 ကာကွယ်ဆေးဖြန့်ဝေရေးအပါအဝင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးမှာပကတိရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမဲ့အကြောင်းဒီကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကတော့မြန်မာနိုင်ငံအတွင်းစာနာထောက်ထားမှုအကူအညီပေးရေးပါဝင်ဆောင်ရွက်နေသူတွေအလုံးလုံခြုံစိတ်ချပြီးအဟံသားမရှိဆောင်ရွက်နိုင်ဖို့အရေးကြီးတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့မူရီကိုလေးစားလိုက်နိုင်ဖို့လိုတယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားအတိဒုက္ခရောက်နေသူတွေတိတ်မဲ့ချီတိုးလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်တစ်ခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေရှေ့တိုးလှောက်ဆောင်နိုင်အောင်အာဆီယံတာဝန်ရှိသူတွေညီနိုင်ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်ခင်ဗျာ။